Sorry bin Salman ရဲ့အရရာကိုခံရမယ်။အင်းရှိမင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တောက်ကြနေမှာပရမသုံးချိန်တွေ့ဆုံခဲ့တဲ့ American သမ္မတ Joe Biden ကသူဟာ Sorry တရင်သမားဂျမတ်ကာရှိုဂီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးပြောဆိုခဲ့တယ်လို့တရင်စာရှင်းလင်းပွဲမှာပြောပါတယ်
။ As always as I always do I made clear that the topic was vitally important to me.And to the United States.
ကျွန်တော်တို့ရော American ပြည်အောင်စုအတွက်ပါစိတ်ကိုအရေးပါတဲ့ကိစ္စမျိုးကိုကျွန်တော်အများရမ်းနဲ့ပြက်ပြက်သားသားပြောပါတယ်။ဆင်းရဲဘွဲမှာဦးစားပေးဖြစ်တဲ့ကာရှိုဂီအသက်ခံမှုနဲ့ပတ်သက်ပြီးအဲ့ဒီအချိန်ကရောအခုအချိန်မှာပါကျွန်တော်ဘာတွေတွေးတယ်ဆိုတာကိုပြက်ပြက်သားသားပြောတာပါ။ဒီကိစ္စကိုတိုက်ရိုက်ပြောဆိုဆွေးနွေးကြတာဖြစ်ပြီး American သမ္မတတယောက်အနေနဲ့လူခွင့်ဆန်ရပြဿနာတွေအတွက်အတန်တိတ်နေလို့မရပဲကို့ဆန်တန်ဖိုးတွေအတွက်အမြဲရက်တီမှာဖြစ်ကြောင်းပြောသွားတာပါ။Saudi Arabia နိုင်ငံနဲ့တန်တမန်ဆက်ဆံရေးပြန်ပြီးထူထောင်မှုစ조사နေချိန်မှာ American က Saudi နိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေကိုမျက်ကွယ်ပြုထားတယ်ဆိုတဲ့ဆွတ်ဆဲမှုတွေကိုတော့သမ္မတ Biden ကပယ်ချပါတယ်။ American ထောက်လှမ်းရေးတွေကတော့လွန်ခဲ့တဲ့၄နှစ်လောက်ကသတင်းသမား Khashoggi ကို Saudi အင်းရှိမင်းသားရဲ့ခွင့်ပြုချက်နဲ့တပ်ပစ်ခဲ့တာလို့ယုံကြည်ကြပါတယ်။အင်းရှိမင်းသားက Khashoggi တည်ဆုံမှုမှာသူ့ပိုရေးပုဂ္ဂလိကကိုယ်ရေးဆိုင်ရာတာဝန်မရှိဘူးလို့ပြောပေမဲ့သူ့မှာတာဝန်ရှိတယ်လို့ယူဆကြောင်းသမ္မတ Joe Biden ကပြောခဲ့တယ်လို့ပြောပါတယ်။ဒေတာကခေါင်းဆောင်နှုတ်ရဲ့ပထမဆုံးချိန်တွေ့ဆုံမှုကအရှိတဲပိုင်းဒေတာလုံခြုံရေးပူးပေါင်းဆောင်ရွက်ဖို့နဲ့ကမ္ဘာတလွှားရေနံအယောင်ဝယ်ဖြစ်လာရေးကိုပြန်ပြီးပုံဖော်ဖို့အတွက်ဖြစ်လာနိုင်တဲ့ဆက်ဆံရေးအဖြစ်နဲ့အများကရှုမြင်နေကြတာလည်းဖြစ်ပါတယ်